people have reached safety here, the plight is far from over. Over 95% do not have access to safe water.
The Dukha Devi, Tibegu, Pandya Kinswa, Yoshi, Chabi Mirule, Trudri, Dukhaga, Bisong Tibabu. Gusen Naya Nunga, Tao Dong Yitam, Mayashi Jababu. Libung, Dongbunga, Jamai, Puzu, Sao Chamu, Maya Jababu. Dukha de Yi Dwee, Chose Yaka in Tonghale, Kliri, Pijabari, Lu. Bangladesh Nanga, Cox Zagu, Octobala Gunga, Twayo Kiri, Jordan Bia, Bibia, Queen Rainyaga, Kulu, Piodora, Pipari. Bangladesh Begu, Trebigajari, Dukha de Yi Dwee Hale, Chow Dingjo, Dwabi Pitadwe, Dukha de Scandri Ma, Lulu Jamai, a Kerine, Yinsai Nia Jowle, Kuladamga, Pioguia, Stephen Dujarica, Chadarini, Uman Dinsa, Shinimbema, Kulu, Pioja, Gavari.
607,000 refugees have arrived in Cox Bazar.
Ovulan Sangani no Bang, Bangladesh go Yoshila, Ruina Dukha de Jetuha, Chow Ding Kunatong Shidobabi. Dijetuha, Kobinhegan Muni, Susu Bong Luzine, Totunibari. She is the Dukha de Jetun and Bowing, she think to Dawabi.
အနာဘိုင်းတွင်အထောက်အကူပေးရေးအဖွဲ့အစည်းတွေကအခုလိုမျိုးစခန်းတွေမှာလူတွေတစ်ကျက်နေတာတွေ့လူလူကျန်းမာရေးပြဿနာကြီးဖြစ်လာနေတာကိုစိုးရိမ်မကင်းဖြစ်နေကြပါတယ်။ဒါကြောင့်လေဘင်္ဂလားဒေ့ရှ်သတင်းစာတွေဖြစ်ကြတဲ့ The Daily Star မှာမိသားစုစီမံကိန်းစိတ်အရေးကြီးပေမဲ့လက်လျူရှုခံနေရတဲ့ဘင်္ဂလားဒေ့ရှ် ဒီသားစုစီမံကိန်းနီးကိုစီစဉ်နေတဲ့စသဖြင့်ခေါင်းကြီးတွေနဲ့ဒရင်တွေမှာရေးသားဖော်ပြခဲ့ကြပါတယ်။ကော့ခ်စစားမှာရှိတဲ့ဒုက္ခဒေတွေကိုအကူအညီပေးနေတဲ့ NGO တာဝန်ခံတွေကိုဒရင်တွေမှာကိုကာပြီးရိုဟင်ဂျာမိသားစုတွေမှာဖြတ်မြန်အားဖြင့်ကလေး6ဦးကနေ9ဦးစီရှိပြီးတလင်း100%မကျင့်သုံးတဲ့အတွက်ကြောင့်တချို့မိသားစုမှာကလေး19ယောက်ထိရှိတယ်လို့လည်းထောက်ပြကြပါတယ်။ ဒုက္ခဒေရီဟာလေမိသားစုဝင်တွေများရင်အင်အားကောင်းတယ်လို့ယူဆကြတယ်ရိုဟင်ဂျာမျိုးသမီးတွေလည်းရှိကြတဲ့အတွက်ကြောင့်ဗြိတိတွေတားတာမတင်တော်ဘူးလို့ယူဆကြတဲ့ရိုဟင်ဂျာမျိုးသမီးတွေလည်းရှိကြတဲ့အတွက်ကြောင့်ဗြိတိတွေထိန်းချုပ်ဖို့မလိုလားကြတာတွေ့ရတဲ့ကြောင်းလဲဖော်ပြထားပါတယ်။ဒါအပြင်အသက် 72ကနေဆယ်လေးနှစ်အရွယ်ထိနေတဲ့မင်းကလေးငယ်တွေဟာအိမ်တောင်ကျခံရရတဲ့ပြဿနာကိုတွေးရှိရတဲ့အကြောင်းလဲအိုအမ်ခေါ်နိုင်ငံတကာရွှေပြောင်းအခြေချမှုကုလသမဂ္ဂအဖွဲ့ရဲ့ကျန်းမာရေးဌာနညှိနှိုင်းရေးမှူးဒေါက်တာမိုဟဒင်ဟူစိန်ခန်းကိုကူကာပြီးသတင်းတွေမှာဖော်ပြထားပါတယ်။ဒါပြင် ISCG ကဂန္ဓာပေါင်းစုံနှိမ့်အဖွဲ့ဖြစ်တဲ့အခြေချနေထိုင်မှုနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့NGO အဖွဲ့တွေကြားညှိနှိုင်းဆောင်ရွက်ပေးနေတဲ့အဖွဲ့ရဲ့တွေ့ရှိချက်အရလေကော့ခ်စ်ဗဇာမှာရိုဟင်ဂျာဒုက္ခသည်စုစုပေါင်း83,000ကျော်ကိုဝင်ဆောင်နှင့်လူတိုင်မိခင်တသိန်း2000နှင့်အရွယ်ရောက်မင်းကလေးပေါင်း2000လေးတောင်ကိုဝင်ဆောင်နှင့်လူတိုင်မိခင်တသိန်း2000နှင့်အရွယ်ရောက်မင်းကလေးပေါင်း2 ကြောင့်လဲခေါက်စစားရှိမိသားစုစီမံကိန်းလှုပ်ဆောင်ပေးနေတဲ့ချက်မာရေးအုပ်စုတွေကရိုဟင်ဂျာမိသားစုတွေကိုပညာပေးလျက်ရှိကြတယ်လို့ဆိုပါတယ်။ဒါပေမဲ့လို့လဲတကယ်ထိရောက်တဲ့နေ့ကတော့အမျိုးသားတွေကိုတာကျော်ဖြတ်တဲ့နေ့နဲ့အမျိုးသမီးတွေကိုတအိမ်ပြွန်ပိတ်ဆို့တဲ့နေ့ဖြစ်တယ်လို့ခေါက်စစားမှာရှိတဲ့ဘင်္ဂလားဒေ့ရှ်ချက်မာရေးဆရာဝန်တွေကအကြံပေးထားပါတယ်။ဒီလိုအကြံပေးချက်တွေနဲ့ပတ်သက်လို့ချက်မာရေးနဲ့လူအခွင့်အရေးကိုအထူးပြုလေ့လာခဲ့တဲ့ကရီးယားနိုင်ငံအယ်ဘတ်ဒါစီတက်ကလူကကတိခဒေါက်တာဒေါကင်းဆော့ဗင်ရဲ့အမြင်ကိုတင်ပြရင်ဒီသတင်းပိုက်ရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင
်ဒီဘင်္ဂလားဒေ့ရှ်အစိုးရရဲ့ထုတ်ပြန်ချက်အရဒီဒုက္ခသည်တွေရောက်ပြီးနောက်ပိုင်းမှာကလေးမွေးနှုံးဟာ900နေပြီးတော့1000ကျားထဲမှာရှိတယ်နောက်ပြီးတော့ဒီတောင်းကျော်လောက်ကလည်းကိုဝင်ဆောင်နေရမကြခင်မှာပဲဒီမွေးဖွားတော့မယ်တနေ့တနေ့ဆိုရင်လည်းတနေ့ကိုကလေးပေါင်း900ရောက်အဲ့လောက်ဝင်ချင်ဟာမွေးပေးနေရတယ်ပေါ့နော် အဲ့တော့အဲ့ဒီလိုမျိုးကလေးမွေးဖွားနှုံကိုဝင်ဆောင်နှုံနဲ့ကလေးမွေးဖွားနှုံနေရာလဲတော်တော်ကိုများနေတာကိုတွေ့ရတယ်။ အဲ့တော့ဒီတည်င်းထဲမှာတွေ့တဲ့အတိုင်းပဲเนาะအားလုံးရှိတဲ့ဒုက္ခတွေလူဦးရေထဲမှာ60ရာခိုင်နှုန်းကကလေးတွေဖြစ်တယ်။နောက်ကျမတို့ဒီတည်င်းတွေမှာတွေ့နေကြတဲ့ဓာတ်ပုံထဲမှာတွေ့နေရတယ်ဒီကလေးတွေကတခါလေဟိုအဝတ်စားမပြည့်မဆုံးအဲကျမရေးချို့တဲ့နေတဲ့ဟိုမကျမရေးပုံနေနဲ့တွေ့နေရအဲ့တော့ဒီနိုင်ငံတကာတည်င်းဌာနတွေကနေနိုင်ငံတကာအဖွဲ့အစည်းတွေကနေပြောနေကြတယ်ဒီဟာဒီကလေးတွေအ ဒီကလေးတွေကတယောက်နဲ့တယောက်ကြားထဲမှာ
ကာလာလေးတစ်ခုချားအမယ်နောက်ပြီးတော့အပြင်မှာရောက်နေပြီးဒါဒီကလေးတွေကိုကျွေးမှုပြုစုပြီးတော့သူတို့ကိုအကျမ်းမကြီးနဲ့အဖက်ဖက်ကနေပြီးတော့ဖွံ့ဖြိုးအောင်လို့ကျမတို့ပြုစုပေးတာဒါလက်တွေ့မှာဒါဒီဒုက္ခရောက်နေတဲ့ကလေးတွေကိုကူညီတဲ့တဘောကိုတက်ရောက်တယ်လေဒါကြောင့်မလို့ဒီမိသားစုစီမံကိန်းဆိုတာအင်မတန်မှအခုအရေးကြီးတဲ့အချက်ဖြစ်တယ်ဒီလိုအခြေအနေမျိုးမှာဒီဘင်္ဂလားဒေ့ရှ်ဒ ဆိုပြီးတော့သူတို့ကအကြံပေးကြပါတယ်အကြံပေးပြီပဲလို့လေဒါကလက်တွေဖော်ဆောင်နေတဲ့နေရာမှာတော့အခက်ခဲတွေတော့ရှိမှာပါအခုလိုလှုပ်ဆောင်ကြရဖြစ်ဘလောက်လက်တွေ့ကြပါမရှင
်လူမှုရေးဘက်ကတော့ကျွန်မစဉ်းစားလိုက်လို့ရှိရင်အမျိုးသားကိုတားကြောဖြတ်တာကအမျိုးသမီးကိုလှုပ်တာလေပို့ပြီးတော့ထိအောင်မယ်လို့ထင်တယ်ဘာဖြစ်လို့ဆိုတော့ဒီသူတို့ရဲ့ဒီဒလိထုံးစံအရာပေါ့နော်အမျိုးသားတယောက်ကသူတို့ရဲ့ဘာသာရေးရလဲလက်ခံနေဟိုအမျိုးသမီးကိုတယောက်မဟုတ်ဘူးကျွေးနိုင်အများကြီးယူလို့ရတယ်အဲ့တော့အမျိုးသားတယောက်ကိုတားကြောဖြတ်လိုက်ရင်ဒီလှုပ်ထုံးလုံကြီးအရာလဲလွယ်ကူတယ်ပြီးတော့ရှိရင်ဒီအမျိုးသားဟာဘယ်အမျိုးသမီးနဲ့ပဲတော်အားပြီးတော့နေပင်မဲ့သူကဂရေထိမိသားဖြစ်တဲ့အတွက်ပို့ပြီးတော့ထိရောက်တယ်အမျိုးသမီးကိုလှုပ်လို့ရှိရင်အမျိုးသမီးတိုင်းတယောက်ချင်းတယောက်ချင်းတယောက်ချင်းကိုလည်းလှုပ်ရမယ်သဘောရှိတယ်ပြီးတော့လှုပ်ထုံးလုံကြီးတွေကလည်းနည်းနည်းလေးပို့ပြီးတော့သူကလက်ဝင်တဲ့သဘောတော့ရှိပါတယ်အဲ့တော့ဒါကတော့စီးပညာဘက်ကပေါ့နော်နောက်တစ်ခုကတော့ဒီကျမကြီးဟိုမူဝါဒဘက်ကရောလူခွေဘက်ကရောကြည့်ပြီးပြောရလို့ရှိရင်တော့ရှောင်ရတာကောင်းတယ်လှုပ်ရမယ်ဆိုပြီးတော့လှုပ်ပြီးလို့မရဘူးအခိုင်အခံရှင်ရလည်းသဘောတူမှာလူလူလာလာရှိမှလှုပ်ပြီးလို့ရတယ်လीဆိုတော့အဲ့ဒီဘက်ပိုင်းကတော့နည်းနည်းလေးဒီကာယကံရှင်အနေနဲ့အထူးသဖြင့်အမျိုးသားတွေကိုဦးစားပေးပြီးတော့လှုပ်မယ်ဆိုလို့ရှိရင်ကာယကံရှင်အမျိုးသားတွေကနားလေလက်ခံဖို့လည်းလိုပါတယ်နောက်တစ်ခုကလည်းသူတို့ကဟိုဒီဘင်္ဂလားဒေ့ရှ်မှာသူတို့ကနိုင်ငံခြားသားတွေဖြစ်နေတဲ့အတွက်ဒီအစိုးရနေပြီးတော့ဒါကြီးကတော့လှုပ်ရမယ်ဆိုတဲ့ဟိုအမိန့်လိုမျိုးမူဝါဒလိုမျိုးတစ်ခုချမှတ်ပြီးတော့လည်းအတင်းလှုပ်လို့မရဘူးပေါ့နော်အဲ့တော့ဒီကိစ္စမှာတော့အဓိကကျွန်မကြည့်လိုက်လို့ရှိရင်အချက်ကနှစ်ချက်လိုနေတယ်တစ်ချက်ကတော့ဒီပညာပေးနဲ့ဆွေးနွေးမှုပေါ့နော်အဲ့တော့ဒီသူတို့ကိုအမျိုးအထူးသဖြင့်အမျိုးသမီးရောနောက်အမျိုးသားတွေရောဒီဒီလောက်ဒီမိသားစုစီမံကိန်းဟာဘယ်လောက်ထိအရေးကြီးတယ်ဒီလိုမျိုးမိသားစုစီမံကိန်းလောက်တာဟာသူတို့လူမျိုးတွေတိုးတက်ဖို့ဖြိုးဖို့သူတို့ဝေးဖွားလိုက်တဲ့ကလေးတွေရဲ့အနာဂတ်ကောင်းဖို့အတွက်လုပ်နေတာဆိုတဲ့ဟာကိုနားလေလက်ခံလောက်အောင်လို့အများကြီးဆွေးနွေးဖို့လိုပါတယ်ဒါတစ်ချက်နောက်တစ်ချက်ကတော့ကျမတို့ကဒီမိသားစုစီမံကိန်းကိုဟိုတစားဒီတစားပေါ့နော်ဟို NGO ကနေပြီးတော့တမျိုးလာလှုပ်လိုက်နောက်အဖွဲ့တစ်ဖွဲ့ကနေပြီးတော့နောက်တမျိုးလာလှုပ်လိုက်အဲ့လိုမျိုးပေါ့ကိုကြီးကိုဟန်နဲ့ကိုဟန်နဲ့ကိုကြီးနီးဆိုင်ရာဒီလုပ်နေမဲ့အစားတခါတည်းတည်ချာချာ coordinate ပေါ့တည်ချာစီမံကိန်းချပြီးတော့တခါအားလုံးတည်ငြိမ်ဒီလူတွေထဲမှာအငါတို့ကတော့ဘာလုပ်မယ်ဘယ်လိုဆိုလို့ရှိရင်ဘယ်အဆင့်ကတော့ပထမဦးစားပေးလုပ်မယ်ဘယ်လိုနီးနဲ့လုပ်မယ်နောက်တစ်ဆင့်ကတော့ဒီနီးမရလို့ရှိရင်နောက်ဒုတိယနီးကတော့ငါတို့ဘယ်လိုလုပ်မလဲဆိုတော့တည်ချာစနစ်တကျနဲ့စီမံကိန်းတစ်ခုလိုမျိုးဒုက္ခတွေတွေနဲ့ဆက်သွယ်လုပ်ကိုင်နေရတဲ့အဖွဲ့အစည်းတွေအားလုံးကတနေရာထဲမှာထိုင်ပြီးတော့တခါလဲစီမံကိန်းတွေချပြီးတော့ထိထိရောက်ရောက်လိုမယ်အဲ့ဒီအချက်နှစ်ချက်ကတော့အရေးကြီးလိုအပ်နေတယ်လို့ကျွန်မမြင်ပါတယ် You can bend but never break me cause it only serves to make me more determined to achieve my final